ူရနိုင်ငံမှာအာဏာရှင်ဖြစ်နေနှစ်ပေါင်း30အုပ်ချုပ်လာတဲ့တနအိုမာအယ်ဘာရှယ်ကိုအာဏာသိမ်းဖြုတ်ချပြီးရာယီကောင်းဆောင်ဖြစ်နေတာဝန်ယူထားတဲ့ကာကွယ်ရေးဝန်ကြီးယာရုကနေရုတ်တရက်နှုတ်ထွက်သွားပါတယ်။နိုင်ငံမှာအရသာအစိုးရတရက်ပေါ်ထွန်းရေးဆန္ဒပြသူတွေကတော့သူတို့လိုချင်တာရတဲ့အထိဆက်ပြီးတော့ဖိအားပေးသွားမယ်လို့ဒီကနေ့ပဲပြောသွားပါတယ်။ဂျာချက်ဆီဆောင်စီအကြီးအကဲဖြစ်နေတာဝန်ယူခဲ့တဲ့ကာကွယ်ရေးဝန်ကြီးအဝတ်အီဗန်အာဖဂန်သူတောင်ယူရဲ့နေရာမှာတည့်ရက်ပဲရှိနေခဲ့ပြီးတဲ့နောက်တောက်ကြညပိုင်းကပဲရာဒူကနှုတ်ထွက်သွားတာဖြစ်ပါတယ်။ခါတော်မျိုးတော်ကနေပြီးတော့လူတွေအဝဲခံနေကြပြီးတော့ဆန္ဒပြသူထောင်ထောင်ချီကအလန်နေဝေးရန်ညောင်မောင်ထဲမှာလက်ခံဖုန်းကြီးတွေဖွင့်ကောင်းဟွန်းတွေတီးပြီးတော့အောင်မြင်မှုအထိမ်းအမှတ်ကိုပြခဲ့ပါတယ်။ဆန္ဒပြပွဲတွေကိုဦးစီးစီစဉ်တဲ့ SPA ဆူဒန်တပ်သိပညာရှင်များအဖွဲ့ကလည်းဒီကနေ့စနေနေ့မှာဆက်ပြီးတော့ဆန္ဒပြကြဖို့တိုက်တွန်းထားတာပါ။အခုစစ်ဆောင်စီရဲ့အကြီးအကဲအစ်စ်ဖြစ်လာတဲ့သူဒုတိယဗိုလ်ချုပ်ကြီးအက်ဒယ်ဖာဒါအယ်ဘာဟမ်အဒရာမန်ကတော့ဆန္ဒပြသူတွေနဲ့တွေ့ဆုံညှိနှိုင်းမှုအဆင်သင့်အနေအထားမှာရှိနေပုံရပါတယ်။ဒုဗိုလ်ချုပ်ကြီးဘာဟမ်ကဆူဒန်စစ်ဘက်မှာတတိယရာထူးအမြင့်ဆုံးပုဂ္ဂိုလ်ဖြစ်ပြီးတော့သူ့ရဲ့ပုဂ္ဂိုလ်ရေးနဲ့ပတ်သက်လို့လူတွေသိပြီးတော့မကြည့်ကြပါဘူး။ Sorry ဦးဆောင်တဲ့ email စစ်ပွဲမှာသူကဆူဒန်တပ်တွေကိုကုတ်ကဲခဲ့သူဖြစ်ပြီးတော့ပင်လယ်ကွေ့နိုင်ငံတွေကစစ်တဲ့အကြီးအကဲတွေနဲ့လည်းနှီးစပ်မှုရှိသူဖြစ်ပါတယ်။လက်ရှိစစ်ကောင်စီကအုပ်ချုပ်နေတဲ့ဆူဒန်နိုင်ငံမှာနှစ်နှစ်ကြာသူတို့ကအုပ်ချုပ်ထားမှဖြစ်ပြီးတော့ပြီးရင်တော့ရွေးကောက်ပွဲကျင်းပမယ်လို့ပြောထားပါတယ်ရှင်။